ဘိုရင်လေယာဉ်ကုမ္ပဏီထုတ်ပထမဆုံးအကသလွန်ပြန်ရှင် Starliner ဟာစမ်းသပ်လွတ်တယ်မှုမှာလိုက်ပါသွားတဲ့အကသရင်မှုတွေကိုနိုင်ငံတကာအကသစခန်းထဲခြံထားရခဲ့ပြီးကမ္ဘာမြေပေါ်ကိုတောက်ကြညကအောင်မြင်နဲ့ပြန်လည်ဆက်သက်နိုင်ခဲ့ပါတယ်အလိုလျောက်ထိ ंछ ုံမောင်းနေတဲ့စနစ်နဲ့ American New Mexico ပြည်နယ်ကတဲကန်နာတွေကိုပြန်လည်ဆက်သက်ခဲ့တာပါအကသရင်မှုတွေပါတပါးလဲပြန်လည်လိုက်ပါဆက်သက်နိုင်မှုကအနည်းငယ်ကျဉ်းလွတ်နေလို့ American အကသသိပ်ပံ Agency NASA ကဆုံးဖြတ်ပြီးနောက်မှာသူတို့ကိုခြံထားခဲ့တာပါသူတို့ကို Space X ကအကသရင်တွေနဲ့ပြန်ခေါ်ယူဖို့စီစဉ်ထားပေမဲ့ဒါကလည်းစတင်ဖွင့်ခဲ့တဲ့ဇွန်လကနေတွက်ရင်နောက်6လအကြာ7နှစ် February လတဲကြမှာဖြစ်နိုင်မယ်ဆိုပါတယ်ပထမအစီအစဉ်တုန်းကတော့သူတို့က8ရက်ကြာအကသခီးအတွက်ပြင်ဆင်ခဲ့ကြတာပါဒါပေမဲ့လွန်မြန်ရင်မှာတွန်းအားပြဿနာနဲ့ဟီလီယံတန်းငွေယူစိမ့်မှုပြဿနာတွေဖြစ်ခဲ့လို့အပြန်ခီးနှောင့်နှေးနေခဲ့တာပါလူမပါတဲ့ Starliner လွန်မြန်ရင်ကတော့ကမ္ဘာပတ်လမ်းတွေကနေသူတေသနစခန်းကနေထွက်ခွာပြီး6နာရီအကြာမှာကမ္ဘာကိုပြန်လည်ဆင်းသက်နိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ